SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales at sbs.com.au.
Tenha SBS Myanmar Bain ne atu shi ni da phit par.
SBS Myanmar Bain go inga ne sine ne nya 10 nai ma na sin nai dilo online ga ni le a chin mi na sin nai ma bi.
Democracy ne federal snit ko a che kan ni pi daw su ji paw thon la se ye twe လွတ်လပ်ပြီးတရားမျှတသောပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပနိုင်ရေးတက်မတော်ကလိုအပ်သည့်များကူညီဆောင်ရွက်ပေးရေးဆိုတဲ့ရည်ရွယ်ချက်များနဲ့ကျင်းပခဲ့ခြင်းဖြစ်ပါရခင်ဗျာ
။မနေ့ကကျင်းပခဲ့တဲ့စစ်ကောင်စီတက်မတ်ချက်အခေါ်ဝေါ်တက်မတော်နေ့ကစကားသံတွေပါ။မြန်မာနိုင်ငံအပေါ်ကုတ်သွေးဆုပ်ဖိနှိပ်ချုပ်ချယ်ခဲ့တဲ့ဖက်စစ်ဂျပန်တွေကိုအပီးတိုက်ထုတ်ခဲ့တဲ့1945မတ်လ29ရက်နေ့ဟာအခုဆိုရင်89နှစ်တိုင်းရှိခဲ့ပါပြီ။အဲ့ဒီလိုတမိုင်းကြောင်ကြီးမာခဲ့တဲ့တော်လိုင်းရင်တွေကိုလည်းစစ်အာဏာရှင်ဗိုလ်ချုပ်နေဝင်ကစနစ်အကြာ1955မှာတက်မတော်နေလို့ပြောင်းလဲခဲ့ပါတယ်မြန်မာနိုင်ငံကိုဖက်စစ်ဂျပန်တွေအောက်ကလွတ်မြောက်ဖို့ကြိုးပမ်းခဲ့ကြတယ်အမျိုးသားကောင်းဆောင်တွေရဲ့ဖက်စစ်တော်လိုင်းရေးလှုပ်ရှားမှုတွေဟာတစ်နှစ်ထက်တစ်နှစ်မှီမိန်ခဲ့ပါပြီလက်ရှိအာဏာသိမ်းကာလမှာတော့ခေတ်စ်ဖက်စစ်ဆိုတာဟာမြန်မာစစ်တပ်လိုတော်အများကခေါ်ဝေါ်ကြပါတယ်စစ်အာဏာရှင်တွေဟာသူတို့ရဲ့အကျိုးစီးပွားအာဏာတည်မြဲဖို့အတွက်လူတို့အသုံးချခဲ့တယ်လို့ဖက်စစ်တွေကိုပိုကြီးထွားလာအောင်လုပ်ခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်သားများဒီမိုကရက်တစ်တပ်ဦး ABSDF ဘိုးအလုံးမှုဆောင်ကော်မတီဝင်ရဲဘော်အေလွင်ကပြောပါတယ
်အကျိုးစီးပွားတွေပေါ်မှာအခြေခံပြီးတော့အာဏာကိုလက်မလွတ်ခြင်းနဲ့ကိစ္စပေါ်မှာဖိနှိပ်ရက်စက်မှုတွေနဲ့တိုင်းပြည်ကိုဒီစစ်ကြုံဘဝထဲမှာကျွန်တော်တို့ချေလေလို့ရအောင်ဆိုပြီးတော့ဒီစစ်တပ်က1955နဲ့စပြီးတော့ကျွန်တော်တို့စစ်တပ်ပရိုမိုးရှင်းလုပ်ခဲ့တဲ့ကိစ္စတွေကလည်းတာတကပေါ့ဗျာဟိုပုံစံမျိုးစုံနဲ့စစ်တပ်ကိုပရိုမိုးရှင်းလုပ်တယ်အဲ့ဒီအထက်မှာဖက်စစ်တော်လိုင်းလေးရနဲ့တတ်မတော်နေဆိုပြီးတော့နာမည်ပြောင်းလိုက်တာကအဆောက်ပေါ့အခြားသောစစ်တပ်ပရိုမိုးရှင်းကိစ္စတွေလည်းအများကြီးရှိပါတယ်ဟိုတတ်မတော်သားမိတတ်မတော်သားဖားတို့ဒါမျိုးတွေကအစစစ်တပ်ပရိုမိုးရှင်းလုပ်ခဲ့တဲ့ဟာကတိုင်းပြည်ကိုစစ်အာဏာရှင်စနစ်ထဲကနေပြီးတော့မလွတ်မြောက်အောင်သူတို့ရဲ့အာဏာတွေကိုဆင်ဆက်မပြထိန်းချုပ်လို့ရအောင်ဆိုပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေတွေမှာလည်းထည့်သွင်းတော့ပြတယ်ခဲ့တဲ့တာတကတွေရှိတယ်ပေါ့ဗျာအဲ့တော့အချုပ်ပြောရရင်ကျွန်တော်တို့ဒီတော်လိုင်းနှစ်ရမှာကျွန်တော်ဖက်စစ်တော်လိုင်းဆိုတော့ကအမျိုးသားရေးလက္ခဏာနဲ့နိုင်ငံသားတိုင်းပြည်ကနေကျူးကျော်တဲ့ဟာကိုတော်လိုင်းနဲ့ကိစ္စဖြစ်ပြီးတော့အခုကျတော့ကိုယ်တိုင်းပြည်ထဲမှာရှိနေတဲ့ဒီဖက်စစ်စစ်တပ်ကနေပြီးတော့ကျွန်တော်တို့လူမျိုးချင်းချင်းကိုဖိနှိပ်ရက်ဆက်ပြီးတော့စီအာနာရှင်စနစ်အဒုံစီရေးကိစ္စကိုစစ်တပ်ကနေပြီးတော့စီအာနာရှင်တစိုးကနေပြီးတော့ဥဆောင်လို့လုပ်နေတဲ့အနေအထားဖြစ်တယ်လို့ကျွန်တော်အဲ့လိုပြောချင်တယ်နော
်စစ်အာနာရှင်တွေနှစ်ဆင်ကျပခဲ့တဲ့တပ်မတော်နေဟာစီရေးပြအခမ်းအနားကြီးတွေနဲ့စစ်ဗိုလ်ချုပ်ကြီးတွေအတွေ့ခုံယူစရာနေအဖြစ်ပုံဖော်ကြပါတယ်အဲ့ဒီနေ့ရောက်တိုင်းခုံတူဘွဲ့တူစုတစိတ်တွေချီးမြှင်တာအဆင့်တိုးရာထူးတိုးတာတွေနဲ့စစ်တပ်ကိုဂုံဖော်လေးရှိတာပါတက်မတော်နေအခမ်းအနားတွေမှာစစ်ကောင်းဆောင်တွေကတက်မတော်ဂုံတိတ်ခကြီးမာကြောင်ပြောဆိုနေကြပေမယ့်အောက်ခြေတပ်သားတွေကတော့အကျိုးခံစားမှုတိုးမြင့်မရရှိခဲ့ပါဘူးစစ်တပ်ထဲမှာ33နှစ်အကြာတာဝန်ထမ်းဆောင်ခဲ့ပြီးရှေ့တန်းစစ်စင်ရေးများစွာဆင်နွှဲခဲ့ပူပေမယ့်ရာထူးတိုးမြင့်မခံစားခဲ့ရဘူးတဲ့ CDM တက်ချက်ကြီးတင်ကျော်က
ကျွန်တော်တို့မျော်ဘူးကြတာပေါ့နော်တက်မတော်လားကြီးကဒါဒုက္ခပင်ပန်းပြီးတော့ဒါဟိုလာတာနေနေမလောက်မငါမိသားစုတွေပေါ့နော်အကျက်တဲဖြစ်တဲ့အချိန်ဒီမှာတော့ဟိုတက်မတော်လေးလည်းရောက်တော့မယ်တက်မတော်လေးရောက်ပြီဆိုရင်လည်းသူ့လိုပေါ့နော်ဟိုတက်ချုပ်ကြီးကနေပြီးတော့မိငွင်းပြောယူပါ냐ဆိုရင်ဟောလာတာတိုးတဲ့ကိစ္စတွေပါမလားပေါ့အဲအရှင်တို့ရာတိုးတာတွေတိုးပြတာတွေပါမလားပေါ့နော်အဲတက်မတော်သားတွေအကုန်လုံးမျော်ကြတာပေါ့နော်ဒါပေမဲ့ဟိုမျော်တဲ့လောက်လည်းဖြစ်မလာဘူးပေါ့နော်သူတို့အဲ့လိုမျိုးတော့ကြုံဘူးလေသူတို့ကတော့ဒီပြောတာပေါ့ဘာဟိုလာသာတွေတိုးပြီးမယ်အရှင်တို့တွေတိုးပြီးမယ်ပေါ့နော်အဲတက်မတော်နေမှာဟိုတက်ရောက်ကတော့မင်းဝင်းနေရှေ့ကပြောသွားတာပဲ တကယ်တမ်းတိုက်တဲ့လူတွေတကယ်ရှိမှတိုက်တဲ့လူတွေကမရဘူးကြာအဲနောက်မှဒီကိုစစ်မလိုက်ဘဲနဲ့သူတို့တပည့်တွေအဲသူတို့အကြီးအကျယ်နေတဲ့လူသူတို့အတိုင်းဝိုင်းရဲ့ဟိုပြေပေါ်မှာနေတဲ့လူတော့ပဲဟိုသူတို့ပေးတာပဲရှိရဲ့ကြာဒီကောင်ကရှိမှတော့တိုက်တဲ့လူတွေကြတော့ဟိုတိုက်ချင်အောင်ပြည်ချင်အောင်ရမယ်ပြည်မယ်ဆိုတဲ့ဟာပေါ့အတန်လေးပေါ့အားပေးတဲ့သဘောမျိုးပဲရှိရဲ့တကယ်တမ်းကြတော့ရတဲ့လူကဟိုနောက်မှပြန်ခဲ့တယ်သူတို့တပည့်သားသမီးတွေတော့ပဲရတယ်
ဒီလိုငွေကြေးကုန်ကြခံညစာစာပွဲတွေကျင်းပနေချိန်မှာတော့စစ်တပ်ရဲ့အောက်ခြေတပ်သားများစွာဟာအသက်သေဆုံးတာတွေတိတ်ခါမငယ်ပဲထွက်ပြေးနေကြတာတွေရှိနေပါတယ်။ဒါအပြင်စစ်ကောင်စီခိုင်းစေမှုကြပါပဲပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်တွေဟာတနည်းတစ်ခြားထိပါဆုံးရှုံးခဲ့ရပါတယ်89နှစ်ပြည့်တက်မတော်နေဆိုပြီးကျင့်ပနေချိန်မှာလဲပြည်သူတွေအေးအေးကြက်ကြက်နေထိုင်နေတယ်မှုန်ပြည်နယ်ကြိုက်မြောမြို့နယ်အတွင်းကဓမ္မသက်ရွာကိုစစ်တပ်ကလေကြောင်းကနေပုံကျဲခဲ့ပါတယ်ဒီလိုတိုက်ခိုက်မှုတွေကြောင့်ပဲရွာရဲ့ထွက်ကြောဟာမီးလောင်ပျက်စီးခဲ့ရသလိုဒေသခံအလုံးတွေပါထွက်ပြေးတိမ်ရှောင်နေရပါတယ်အနာသိန်းကာလာ၃နှစ်ကျော်အတွင်းခလေးငယ်တွေအပါအဝင်အပြစ်မဲ့ပြည်သူထောင်ချီအသက်ဆုံးရှုံးရတာနေအိမ်နဲ့ဆေးရုံကြောင်ဘာသာရေးအဆောက်အဦတွေ8000ကျော်ပျက်စီးခံရရတာတွေဟာထင်ရှားတဲ့တပ်သေးအဖြစ်ရှိနေတာပါဒီလိုကျွလွန်ခဲ့တဲ့စစ်ကောင်စီရဲ့လုပ်ရတဲ့ပတ်သက်ပြီးလူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီတွဲဖက်အခြေတွေအတွင်းမှာမှတ်နှင်းနှင်းမွေကလည်း
အရင်လုံးကချင်းနဲ့နှိုင်းစာကြည့်လို့ရှိရင်ဒီအခုလက်ရှိတိတိပြည့်ဖက်စစ်ပေါ့နော်မင်းအွန်လိုင်းဆိုးဆူတာစလေရှိရေအရင်ချင်းနေတဲ့ကိုအများကြီးပို့ပြီးတော့ချိုးတဲ့အနေအထားမျိုးနဲ့ပြည်သူကိုဖိနှိပ်နေတာကျွန်တော်တို့မြင်နေရတယ်လူရှင်လက်လက်ကိုမိရှုတက်ဖြတ်တဲ့ကိစ္စတွေကလေးတငယ်တွေစာတင်ကြနေတဲ့အကြောင်းတွေလူနာတွေတက်ရောက်ပြီးတော့စိတ်ကူတနေတဲ့ဆေးဦးကြီးနောက်ဘာသာရေးအဆောက်အဦတွေပါမချမ်းလက်နဲ့ကြီးနဲ့ပြစ်ဘုံနေနဲ့ကျဲဒီလိုမျိုးလုပ်နေကြတဲ့အခြေအနေဖြစ်တဲ့အခါကျတော့နိုင်ငံတကာဖက်စစ်တွေဆောက်မှာပို့ပြီးတော့ဆိုးတဲ့ပြည်သူ့ရဲ့ဖက်စစ်တွေလို့ပြောလို့ရပါတယ်။ဒါကြောင့်မလို့ဒီစစ်အာဏာရှင်စနစ်ရဲ့ဟိုသူကျင့်သုံးနေတဲ့ဖက်စစ်ပုံစံစနစ်တွေကိုကျမတို့ကနေပြီးတော့အမြင့်ထက်ချေမှုန်းနိုင်မှာဆိုလို့ရှိရင်ကျမတို့အားလုံးရဲ့စူးစိညီမှုအင်အားနဲ့ဒါလည်းတော်လိုင်းကိုအောင်မွေးခံနိုင်မှာဖြစ်တယ်။ကျမတို့အားလုံးရဲ့ပြောင်းပြီးတော့ဒီစစ်အာဏာရှင်စနစ်ပေါ့နော်စစ်တုံးစစ်အမြင့်ပြည့်ရေးကိုဆင်းနေကြမှာဒါလည်းကျမတို့ပုံမှာဖက်စစ်တက်တောင်ဆိုးရဲအပြုမှုတွေနဲ့လူတို့ကိုဖိနှိပ်မင်းချေနေတဲ့ဒီစစ်တက်ကိုမြန်မာနိုင်ငံကြီးကမောင်းထုတ်နိုင်မှာဖြစ်တယ်လို့ပြောချင်ပါလို့ရှင
့်စစ်ကောင်စီကအာဏာသိမ်းထားတဲ့2021ဖေဖော်ဝါရီတရက်ကနေအခု2024မတ်လ29ရက်အထိအပြစ်မဲ့ပြည်သူ6492ဦးအသက်ဆုံးရှုံးထားရတယ်လို့နိုင်ငံရေးကျင်းသားများကုညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။ဒါ့အပြင်မတရားဖမ်းဆီးခံထားရသူ26000ကျော်အထိရှိနေတာပါ။ဒီလိုပြည်သူတွေပေါ်နေ့တိုင်းဒီပါစိတ်ရဆွေးမှုတွေကျွလွန်နေတဲ့စစ်အုပ်စုကိုတိုင်းရင်းသားတော်လှန်ရေးအဖွဲ့တွေအပါအဝင်ပြည်သူ့ကာကွယ်ရေးတပ်တွေကတော်လှန်နေလို့တိုက်ပွဲတွေကတနည်းတခြားပုံမပြင်းထန်နေပါတယ်။ဒါပေမဲ့လည်းတချို့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့လက်နက်ကိုင်တချို့ကအကျိုးစီးပွားကြည့်ပြီးစစ်ကောင်စီနဲ့ပူးပေါင်းနေသေးတာကြောင့်စစ်အုပ်စုကိုထိုးစစ်ဆင်ရမှာအဟန္တာအခက်အခဲတွေဖြစ်နေသေးတယ်လို့ကရင်ပြည်တပ်မတော်စီရေးချုပ်ပုံမကြီးဖုံနိုင်ကဆိုပါတယ်
။ကျွန်တော်လက်နက်ကိုင်တိုင်းရင်းသားတွေအလို့လဲလို့တော့ဘောနော်တချို့လဲအဖွဲ့မှာပါနေသေးတယ်ဟုတ်တချို့ကအဲ့လိုဖြစ်တော့စစ်ကောင်စီဖဲကိုအပိပင်းနမှာထောက်ခတဲ့ကိုအဖဲငယ်တွေရှိသလိုတချို့လဲဟိုဘယ်လိုပြောမလဲနိုင်ငံမလုံးတဲ့အဖဲတွေလဲပါတော့စစ်ပဲသမားတွေလဲရှိတယ်ဟိုလက်နက်အဖဲတွေအများတော့အဖြစ်ရှိတယ်မှာတော့သူပေါ်တယ်အေးအေးတော့အခက်ခဲဆိုတာကတော့ဟိုဘယ်လိုပြောမလဲအတားရှိဖြစ်တယ်ပေါ့ကာစီရဲ့ဆဲတို့လဲမလုံးတော့ဟိုနော်နော်ပြည်သူစီတို့ချောချတော့နည်းနည်းလားအခြေယူရအောင်မှခင်ဗျအဲဒီမျိုးအတားရှိတယ်ရှင်တော့အခြေအနေကတော့မင်းကစားပြီဘုရားနဲ့ကခဲ့ဖြစ်မလားလို့ပါဟုတ်ကဲ့ပါ
လက်ရှိအချိန်မှာတော့စစ်ကောင်စီဘော်တော်လိုင်းရေးတပ်တွေကထိုးစစ်ဆင်မှုတွေပြုလုပ်နိုင်လို့တပ်စခန်းတွေမကြခဏသိမ့်ပိုက်ခင်ရတာစစ်ကောင်စီတပ်ဖွဲ့ဝင်တွေလက်နက်ကြအညံ့ခံတာတွေထောင်ချီရှိနေပါတယ်အာဏာသိမ်း3နှစ်ကျော်အတွင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေ CDM ပြုလုပ်တာအလင်းဝင်တာလက်နက်ချတာတွေနဲ့ဖမ်းဆီးခင်ရတာတွေက2000ကျော်အထိရှိနေပါတယ်တခြားတစ်ဖက်မှာလည်းတိုက်ပွဲတွေအတွင်ကြဆုံးနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေက2500ကျော်အထိရှိနေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီရင်တွေအရသိရပါတယ် ရှမ်းပြည်နယ်မြောက်ပိုင်း2029စစ်စီရင်နောက်ပိုင်းစစ်ကောင်စီတပ်အင်အားအများပြပြုံတီလာသလိုတပ်စခန်းတွေနဲ့မြို့တွေကိုသိမ်းပိုက်လာနိုင်ခဲ့ပါတယ်တော်လည်းရေးအမြန်အောင်မြင်ပြီးဆုံးဖို့အတွက်ဆိုရင်လိုအပ်နေသေးတဲ့စီယုံမှုတည်ဆောက်တာကိုပြည်ပြည်မြင်မြင်လှုပ်ဆောင်ရမှာဖြစ်တယ်လို့ပြောလာသူကပညာရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတက်ကြွလှုပ်ရှားသူစောက်ကပီပါ
ပြည်သားတစ်ခုတော့ဗျာအရှင်းပြောရင်ကျွန်တော်တို့ဒီမှာရှိတဲ့လူမျိုးစုတွေရောတော်လည်းအင်အားစုတွေအားလုံးစုစုစည်းစည်းနဲ့ပေါင်းပြီးတော့မှတကြီးတညွတ်တဲ့ဒီစစ်ကောင်စီကိုဒါမှမဟုတ်ဒီအခုကျွန်တော်တို့ဖိနေတဲ့စစ်တပ်ကိုတော်လန်နိုင်တယ်ဆိုရင်တော့တော်လည်းရေးပြီးပို့ပြီးတော့ဒီတာပြေးသွားနေတာပေါ့နော်ပို့ပြီးတော့အောင်မြင်တာလဲပို့ဖို့မြင်မြင်ဆန်းဆန်းဖြစ်နေတယ်ပေါ့တိုးတော့အခုတည်းကတော့အလောက်အထိကိုကျွန်တော်တို့ချက်ချင်းလုပ်ဖို့ကဒါပြည်တွင်းထဲမှာပဲခုပြည်တွင်းရေးကိစ္စတခုလို့ဖြစ်နေတဲ့ခါကျတော့ကျွန်တော်တို့အချင်းချင်းထဲမှာမယုံကြည်တာတွေယုံကြည်မှုရရှိအောင်တည်ဆောက်ရတဲ့ဟာတွေကထင်တာထက်ပို့ပြီးတော့ကြားနေတယ်ပေါ့နော်အပူပေါင်းဆောင်ရွက်မှုမှာကျွန်တော်ထင်တာကတော့အထက်နဲ့အောက်ဒီဘက်ဟိုမြောက်ပိုင်းနဲ့တောင်ပိုင်းအလယ်ပိုင်းဒါတွေကကျွန်တော်တို့အားနည်းနေသေးတယ်ပြီးတော့နောက်တစ်ခုကတော့အဲကျွန်တော်တို့မတူတဲ့လူမျိုးစုတွေရဲ့တော်လိုင်းအင်အားစုတွေကြားထဲမှာလည်းပူပေါင်းဆောင်ရွက်မှုတွေကလူသလောက်ထင်သားသလောက်ကျွန်တော်တို့မျှော်လင့်ထားသလောက်မရနေသေးတာကတော့ဒါကျွန်တော်တို့အရှိတရားဖြစ်တယ်ပေါ့နော
်အာနာသိန်းစစ်ကောင်ဆောင်ကတော့နိုင်ငံရဲ့တည်ငြိမ်ရေးကိုရှေ့ရှုလုပ်ကိုင်နေတယ်လို့မကြခဏဆိုသလိုပြောခဲ့ပါတယ်လက်ရှိမြေပြင်အနေအထားအရာမှာတော့စစ်ကောင်စီရဲ့အကြမ်းဖက်လှုပ်ဆောင်တာတွေဟာခေတ်သစ်ဖက်စစ်စစ်တပ်အဖြစ်လှုပ်ဆောင်နေပုံမှာနိုင်ငံကိုဒီမိုကရေစီစနစ်နဲ့ဥမော်လာဖို့အရေးမှာတော့တီလိုကျူးလွန်နေတဲ့စစ်တပ်ကိုဖယ်ထုတ်နိုင်မဲ့ကာလတခုဟာမဝေးသောအနာဂတ်ဖြစ်လို့နေပါတယ်။ဒီသတင်းဆောင်မကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ